ဒီကနေ့ထုတ်ပြန်လိုက်တဲ့တက္ကသိုလ်ဝန်ထမ်းစာမွေးအောင်စည်းရင်းမှာအောင်ကျက်ရာဂိုင်နှုန်းနည်းနည်းကျသွားပေမဲ့အရင်လိုကျပ်ဖြေစနစ်လိုမဟုတ်ဘဲနဲ့ကိုပိုင်အတွေးခေါ်ရင်းနဲ့ဖြေဆိုနိုင်ကြရည်ပညာရေးစနစ်ကိုပြောင်းလဲထားတဲ့အပြင်ရှေ့လာမယ့်ပညာသင်နှစ်တွေမှာအောင်ကျက်ပို့ပြီးတော့ကောင်းအောင်ဆောင်ရွက်ကြဖို့ညွှန်ကြားထားတယ်လို့အစိုးရပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ကပြောပါရယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုတိထက်ပို့ပြီးတော့အမှန်တကယ်ကောင်းမွန်အောင်လို့တာဝန်ရှိသူတွေအားလုံးကဝိုင်းပြီးစူးစမ်းဖို့လိုတယ်လို့လည်းပညာရေးစနစ်ပြုပြင်ပြောင်းလဲမှုအကဲခတ်တွေကတိုက်တွန်းပါတယ်အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်
ဒီကနေ့ဇွန်လ2ရက်နေ့မှာတနင်္ဂနွေတိုင်းတာနယ်တက္ကသိုလ်ဝင်ဆယ်တန်းစာမွေးအောင်စည်းနေကိုမြန်မာနိုင်ငံစာစစ်ဦးစီးဌာနကထုတ်ပြန်လိုက်ပြီးတော့တနင်္ဂနွေတိုင်းတာနယ်အောင်ကျက်ရာဂိုင်နှုန်းက 32.82 ရာဂိုင်နှုန်းနဲ့အောင်ကျပါရတယ်။2018ခုနှစ်မတ်လတုန်းကစစ်ဆေးခဲ့တဲ့တက္ကသိုလ်ဝင်စာမွေးတွေကိုနိုင်ငံရခြားကဖြေဆိုသူတွေအပါအဝင်ပြည်내နဲ့တိုင်းအသီးသီးကဝင်ရောက်ဖြေဆိုသူပေါင်း 38,000 ကျော်မှ 25,000 ကျော်အောင်မြင်တယ်လို့မြန်မာနိုင်ငံစာစစ်ဦးစီးဌာနကနေတတိုင်းမီလုံးကတိုင်းခရိုင်စာသင်ကျောင်းနေမှာအောင်စည်းရင်းနေအတီးတီထုတ်ပြန်လိုက်တာဖြစ်ပါတယ်တနင်္ဂနွေလုံးတိုင်းတာနဲ့အောင်ကျက်ရာဂိုင်နှုန်းက 32.82 ရာဂိုင်နှုန်းဖြစ်ပြီးအရင်နှစ်အောင်ကျက်ကတော့ 33.89 ရာဂိုင်နှုန်းဖြစ်လို့ရာဂိုင်နှုန်းကတော့ညွန်နေပါတယ်ဒါပေမဲ့တက္ကသိုလ်ဝင်ဆာမွေးတွေကိုအရင်ပုံစံကြက်ဖြေထက်စားလို့ရှိရင်ကိုပိုင်တွေးခေါ်နဲ့ဖြေဆိုးနိုင်အောင်မေးခွန်းပုံစံပြောင်းလဲထားပြီးဒီနှစ်အောင်ကျက်ရာဂိုင်နှုန်းကိုအခြေခံပြီးတော့အခုလာမယ့်ပညာသင်နှစ်အတွက်ပို့ပြီးတော့အောင်ကျက်ကောင်းအောင်ဆောင်ရွက်ကြဖို့ညွှန်ကြားထားတယ်လို့အစိုးရပညာဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာအောင်ခင်မြင့်က VOA မြန်မာပိုင်းကိုပြောပါတယ်။ည
ွှန်ကြားပြရပါသူဒီကထမ်းရဲ့ပေါင်ထဲကနေပြီးတော့ကိုယ်ပိုင်တွေးခေါ်လို့ရတဲ့ကိုယ်ပိုင်တွေးခေါ်ပြီးဖြေနိုင်အောင်လို့သူတင်ထားဖို့ညွှန်ကြားပြရပါ။ဖြစ်နေမှာကျွန်တော်တို့မိကုန်းပုံစံလေးတွေကြောင်းထားပါတယ်။ကိုယ်ပိုင်တွေးခေါ်လို့ရတာမိကုန်းလေးတွေဖြေထားတာပေါ့ဗျာ။သူကသူကတော့သိကြအခက်အခဲကြီးမဟုတ်ပါဘူး။မိကုန်းလေးတွေကြောင်းပြီးတော့ကိုထည့်ထားပါလေတရားရခိုင်လုံးမိဘတစ်ခုလုံးကြီးကိုဟိုကပြက်ပြီးဖြေရတဲ့ဥစ္စာမဟုတ်တော့ဘဲနဲ့လည်းရှင်ရင်းပေါ်ကမိဘအားလုံးကတော့ဘဝင်ကြီးခေါ်ရဲဖြေရမှာမဟုတ်ဘူးအရင်တော့ကလူပုံံဖြစ်တော့မဟုတ်ဘဲနဲ့နည်းနည်းလေးပို့ပြီးအတွေးခေါ်ပိုင်းပါလာအောင်ဆရာသမားလေးကြီးမှားထားပါလေက
ဟုတ်ကဲ့ပါဆရာဟုတ်ကဲ့ဒီနေ့ဒီတက္ကသိုလ်ဝင်ဆာမွေးရဲ့ရာလတ်နဲ့ပတ်သက်ပြီးတော့ဆရာကျင်းနဲ့အားရမှုရှိပါလားဆရာဟုတ
်ဒီနေ့အောင်ကျင်းနဲ့ပတ်သက်လို့ရှိပါတယ်ဒီနေ့အရင်နေ့ကတော့ဒီတိုးတက်လာပါလေအောင်ကျက်ကလည်းကျွန်တော်တို့အောင်ကျက်ရင်းအောင်တနင်္လာနေ့နဲ့သူ့ရဲ့စီစဉ်နိုင်မှုကတော့တိုးထားတာပါဗျ။ဟု
တ်ကဲ့ပါရှင်။
အဲဒီလက်ပ
ါအခုလိုတက္ကသိုလ်ဝင်ဆောင်မွေးတွေကိုမေးခွန်းထုတ်တဲ့ပုံစံဖြေဆိုနည်းစနစ်တွေစမ်းသပ်ပြောင်းလဲလာတဲ့အတွက်ဆာမွေးရလက်တွေအပေါ်မှာတက်ရောက်မှုတွေဖြစ်ပါတယ်လို့တက္ကသိုလ်ဝင်ဆာမွေးဖြေဆိုမဲ့ចောင်းသားတွေကိုအနီးကပ်အကူအညီပို့ချပေးခဲ့တဲ့အိုးဝေပညာဒါနပညာသင်ကျောင်းရဲ့တာဝန်ခံလည်းဖြစ်ပညာရေးပြုပြင်ပြောင်းလဲရေးလှုပ်ရှားသူတဦးလည်းဖြစ်တဲ့ကိုမင်းသွေးတစ်ကသုံးသပ်ပါတယ်
။မေးခွန်းပုံစံကနည်းနည်းဒီကဲဆောင်ဝဲမှာနည်းနည်းပြောင်းသွားတယ်ဒီလာမယ့်နှစ်ပေါ့ဒီနှစ်ကစပြီးတော့မေဘုံဘာသာစုံမေဘုံပုံစံလုံးဝချိန်သွားပြီးတော့အမှတ်ပေးတဲ့ပုံစံမှာပြောင်းသွားမယ်ဆိုတာကိုကျွန်တော်သိရပေါ့ဒါပညာရေးပြုပြင်လာတဲ့စနစ်တည့်ရဖြစ်တဲ့အတွက်ဒီပညာရေးပြုပြင်တဲ့နေရာမှာဒီစကုမကုကာလမှာတော့ခုလိုမျိုးဖြစ်လိဖြစ်တာရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကမကြာခဏဆန်းနေတယ်ဆိုရင်တော့ဒါပြဿနာရှိသွားပြီကျောင်းသားတွေကဈာလေးကမြေသာပဲဖြစ်မယ်ပေါ့လေဒီနေ့ဆိုလို့ရှိရင်32ရာခိုင်နှုန်းပဲအောင်းနေဆိုတာကတကယ်တမ်းကျတော့ဟိုအောင်းနိုင်ရရှိရာခိုင်နှုန်းများတယ်အောင်းနိုင်ရအောင်းနိုင်မှုအရေးကြီးတဲ့ကျောင်းသားတွေကအစာကျကုန်ကြတာကျွန်တော်တွေ့ရတယ်နောက်လာမယ့်တက္ကသိုလ်ဝင်ဆောင်ဝဲတွေမှာအောင်းကျရာခိုင်နှုန်းဒီထက်ပိုများပြားအောင်နောက်ပြီးတော့အရေးကြီးတဲ့လူတိုင်းတက္ကသိုလ်ဝင်ဝင်တက္ကသိုလ်တက်ခွင့်ရအောင်လို့တော့ဆောင်ဝဲပုံစံကိုအောင်းမှန်နဲ့ဆုံးဖြတ်တဲ့ပုံစံမဟုတ်ဘဲနဲ့စနစ်ကိုလည်းတကယ်ကျောင်းသားတွေရဖို့အတွက်ပြုပြင်ကြောင်းလဲပြီးကိုလိုတယ်လို့အကြံပေး
မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုအစိုးရပညာရေးစနစ်တရပေါ်ထွန်းလာနိုင်အောင်နဲ့အရေးချင်းပြည့်မီတဲ့ကျောင်းသူကျောင်းသားတွေဖြစ်လာအောင်ဒီထက်ပိုပြီးတော့စနစ်ကြတဲ့ပညာရေးစနစ်ဖော်ဆောင်ပေးဖို့ကလည်းအရေးတကြီးလိုအပ်နေပြီလို့ပညာရေးပြုပြင်ပြောင်းလဲရေးတောင်းဆိုတိုက်ပွဲဝင်ခဲ့သူတဦးဖြစ်တဲ့ကိုမင်းသွေးတစ်ကတိုက်တွန်းပါတယ
်ကျွန်တော်အကြံပြုချင်တာကတော့ဟိုနှစ်ချက်ပါတစ်ချက်ကစီရင်တာတကယ်ထားဖို့လိုတယ်နောက်တစ်ချက်ကတော့အမှန်တကယ် reality ကျောင်းလဲဖို့လိုပါတယ်ဟိုအပေါ်ယံပြုပြင်ပြောင်းလဲမှုကျောင်းဖို့လိုနောက်ပြီးတော့ပညာရေးကဏ္ဍကိုကောင်းလို့ရရာကျွန်တော်တို့ကြိုးစားတဲ့အခါလာပြီးတော့ဆန်းသက်တဲ့အခါမှာဒီညီဆန်းခင်းရန်ပြုဖြစ်နေတဲ့အပေါ်မှာကျွန်တော်တို့တစ်လျှောက်လုံးကျောင်းသားမျိုးဆက်တွေကငယ်တဲ့တစ်ဆက်ပြီးတစ်ဆက်ကတားကောင်နေဖြစ်နေတာဆန်းသက်ခံတားကောင်နေဖြစ်နေတာအဲ့တော့ကိုယ်နိုင်ငံနဲ့တကယ်ကိုက်မဲ့စနစ်ကိုပညာရှင်တွေပါဝင်ကျောင်းသားတွေပါဝင်ဆရာတွေပါဝင်အားလုံးစုပြီးတော့ research လုပ်ပြီးတော့အဲ့ရရလာတဲ့ရလက်ကူမှကိုင်လွယ်ပြီးတော့တကယ်တောင်းပြုရင်တောင်းလဲလို့လေတာဝန်ပေါ်မှာပြုရင်တောင်းလဲတာမလိုတော့ဒါဒုတိယချက်အကြံပေးချက်ပထမချက်အကြံပေးချက်ကတော့စေနာထားဖို့လိုပါတယ်ပညာရေးကဏ္ဍတော့ ကိုကြောင်းသားပေါ်တော့ဒီကြောင်းသားမိဘပြည်သူတွေပေါ်လဲတကယ်စင်နာထားဖို့လို့ပညာရေးကဏ္ဍအနေနဲ့ရောနိုင်ငံတော်အစိုးရအနေနဲ့ရောပညာဥပဒေချမှတ်တဲ့နေရာမှာကျွန်တော်တို့အပြန်ကြံပြီးကျင်တာကစင်နာထားဖို့လိုပါတယ်အမှန်တကယ်ကြောင်းလဲဖို့လိုပါတယ
်အထက်တန်းပညာရေးအဆင့်ကနေဘဝတစ်စချိုးပြောင်းလဲမဲ့တက္ကသိုလ်ဝင်စာမွေးအောင်စင်းတွေထုတ်ပြန်တဲ့အခါမှာတော့အောင်ချက်ရာခိုင်နှုန်းဂုံနူးပါဝင်မှုအရေးအတွက်ကြာရှုံးမှုစတဲ့ရလဒ်တွေကိုအခုလိုမျိုးစာဖြေကျောင်းသူကျောင်းသားတွေကျောင်းသားမိဘတွေနဲ့တနိုင်ငံလုံးကစိတ်ဝင်တစားရင်ခုန်စိတ်လှုပ်ရှားစွာနဲ့စောင့်ကြည့်နေခဲ့ကြပြီးတော့နောက်နှစ်ပညာသင်နှစ်အထိအတွက်တက္ကသိုလ်ဝင်စာမွေးဖြေဆိုကြမဲ့သူတွေနဲ့ဆရာဆရာမတွေကကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ရှင်